တရုတ်သမ္မတရှီကျင်းဖြစ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာကမ္ဘာစစ်ခုံပေါ်မှာအမေရိကန်ဦးဆောင်နေတဲ့အခမ်းအနားကိုတံပြန်နိုင်မှုရှိရပြီးတော့ကန်ဆက်စတန်နိုင်ငံကလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာဗိုလ်တုံးတွေကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးက2001ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ SCO ရဲ့နှစ်ရတာထိပ်သီးအစည်းအဝေးကိုကန်ဆက်စတန်နိုင်ငံအက်စတနာမြို့တော်မှာဗိုလ်တုံးတွေကစတင်ခဲ့တာဖြစ်ပြီးအဲဒီမှာထိပ်သီးကောင်းဆောင်မှုတွေ့ဆုံခဲ့တာပါ။ဒီဆွေးနွေးပွဲကယူရေးရှန်းလို့ခေါ်တဲ့အာရှအလဲပိုင်းပါဝင်ဥရောပနဲ့အာရှဆက်ဆက်နေတဲ့ဒေသရဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အဓိကရည်ရွယ်ထားပြီးအခုနှစ်မှာဥရောပကရုရှားရဲ့မဟာမိတ်ဘယ်လာရုစ်ကိုအဖွဲ့ဝင်နိုင်ငံအသစ်ဖြစ်လက်ခံဖို့ရှိနေပါတယ်။ထိပ်သီးဆွေးနွေးပွဲအတွင်းမှာအင်ရှင်ကတ်ဆစ်တန်နဲ့တခြားဗဟိုအာရှကနိုင်ငံတွေအနေနဲ့လည်းအင်အားကြီးအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးအားကောင်းလာပါစေဖို့အခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်။တရုတ်နဲ့ရုရှားကြားခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နေချိန်မှာဒီထိပ်သီးဆွေးနွေးပွဲကျင်းပလာလည်းဖြစ်ပါတယ်များ။